မင်္ဂလာပါရှင် VOA American အတန်ကနေစနေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိဆက်လက်ထုတ်လည်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်အစီအစဉ်မှာကြားမှာကတော့
Ring Road ပေါ့လေမြို့ကိုပတ်ပြီးတော့ဘေးကနေပြီးတော့လန်တလန်ဖောက်ဖို့ကတော့သဘောတူပြီးပါပြီအဲ့ဒါ alignment လဲယူပြီးတော့ဖြည်းစာပြီးတော့ဖောက်
တိုက်ပန်တဲ့ဤပညာမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်အမျိုးသမီးကဏ္ဍနဲ့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တို့ကိုလည်းထုတ်လင်းမှာပါအခုတော့ကျမတို့ဒီ AIDS ယောဂါနဲ့ပတ်သက်ပြီးတော့သတင်းဆောင်မတစ်ပုဒ်ကိုတင်ပြမှာပါဒီ AIDS ယောဂါဖြစ်စေတဲ့ HIV ယောဂါပိုးမပြန့်ပွားအောင်တားဆီးရေးနဲ့ကုသရေးတို့အတွက်တိတာထင်ရှားတဲ့တိုးတက်မှုတွေကိုမကြာသေးခင်နှစ်တွေအတွင်းရခဲ့ပါတယ်ဒီနှစ်နိုင်ငံတကာ AIDS ညီလာခံမှာတော့အသက်ဆုံးရတဲ့အထိဖြစ်စေတဲ့ virus ပိုးပြန့်ပွားမှုကိုတားဆီးကာကွယ်နိုင်ဖို့ရှိတဲ့စေတစ်တစ်မျိုးပေါ်ထွက်လာမဲ့တိုးတက်မှုအပေါ်မှာ AIDS အတိုင်းဝိုင်းကကြိုဆိုကြပါတယ်။ Australia နိုင်ငံ Melbourne မြို့ကနေ Anisha Paul People သတင်းပေးပို့ထားတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ Melbourne မြို့မှာကျင်းပခဲ့တဲ့ဒီနှစ်နိုင်ငံတကာ AIDS ညီလာခံအတွင်း HIV ရောဂါပိုးကိုကုသရေးတိုးတက်မှုအသစ်တွေကြောင့်ပျော်ရွှင်ခဲ့ကြရတယ်လို့အငြင်းခုန်ဆွေးနွေးတာတွေလည်းဖြစ်ခဲ့ပါတယ်။ virus ပိုးကိုဆေးကုသရတဲ့ကိစ္စဟာနှစ်စဉ်ဝင်ငွေဒေါ်လာဘီလီယံပေါင်းများစွာရှိတဲ့စီးပွားရေးလုပ်ငန်းကြီးပါအဲ့ဒီတိုးတက်မှုတွေထဲမှာပိုးပြီးကောင်းမွန်တဲ့ကုသရေးနည်းလမ်းတွေသာမကတောက်ဆေးအခြေခံကြိုတင်တားဆီးမှုလည်းပါတယ်လို့ကုလသမဂ္ဂ AIDS Agency ကဒေါက်တာလူးစ်လူရစ်ကပြောပါတယ
် We now know that treatment in addition to saving lives
အဲ့ဒီကုသမှုဟာအသက်တွေကိုကယ်နိုင်ရုံသာမက AIDS ရောဂါကျေပြန့်လာတာကိုတားဆီးရေးမှာပါအဓိကနီလန်တစ်ခုဖြစ်လာနိုင်ပါတယ်ခဆောဆောသာစမယ်ဆိုရင်ဒီကတ်ယောဂါဆိုကြီးဏဂုံးချုပ်ရီခီးရှင်မှာဒါအဓိကခန်းခန္ဓာကနေပါဝင်လာပါလိမ့်မယ
်ဒေါက်တာလူးရက်စ်ပြောနေတာကတော့ဘိုးဘီဆေးလုံရှားစရာတိုးတက်မှုအသစ်တွေကတစ်ခုဖြစ်တဲ့ pre exposure prophylaxis ဒါမှမဟုတ် PREB လို့ခေါ်တဲ့ကုထုံးပါပဲဂီလီယတ်ဆေးဝါးကုမ္ပဏီက Truvada လို့ခေါ်တဲ့ဆေးတစ်မျိုးကိုထုတ်ပါတယ်မကြသေးခင်ကထုတ်တဲ့ Lancet ဆေးပညာရှင်ရဲ့အဆိုအရအဲ့ဒီဆေးဟာHIV ပြန့်ပွားမှုတားဆီးကာကွယ်ရေးမှာ85ရာခိုင်နှုန်းအထိအောင်မြင်မှုရထားပါတယ်။အေဇောကတိုက်ဖြတ်ရေးမှာ PREB ကိုအသုံးပြုမဲ့ဗျူဟာအသစ်အကြောင်း James Rooney ကရှင်းပြပါတယ်
။ It's a strategy that uses HIV drugs that are oftentimes used for treatment. But in this case the drugs
ကုသရေးအတွက်မကြာခဏအသုံးပြုတဲ့ HIV ဆေးဝါးတွေကိုအသုံးပြုတဲ့မဟာဗျူဟာတစ်ခုပါ။ဒါပေမဲ့အခုဖြစ်ရမှာတော့ virus ပိုးဝင်နိုင်တဲ့အန္တရာယ်ကြီးမားသူတွေကိုဆေးတိုက်တာဖြစ်ပါတယ်။
ဒါပေမဲ့ AIDS တိုက်ဖျက်ရေးလှုပ်ရှားသူ Gus Currents ကတော့အောင်မွေးခံဖို့ရာသိပ်စောလွန်သေးတယ်လို့ဆိုပါတယ်။သူတို့မှာ AIDS ရောဂါမရှိတဲ့လူအများပြားဟာ AIDS ဆေးဝါးကိုတောက်ချင်မှာမဟုတ်ဘဲကွန်ဒုံးကိုပဲဆက်သုံးကျင်ကြမှာလို့သူကပြောပါတယ်
။ It's very very early days. PrEP is going to arrive incrementally, very slowly. It's not going to be a sudden revolution.
သိပ်ကိုစောလွန်မှသေးတယ်။ PREB ဟာနည်းနည်းချင်းသိပ်ကိုနှေးကွေးစွာရောက်လာမှာပါ။ရုပ်ကြီးပြောင်းလဲသွားမှာမျိုးမဟုတ်ပါဘူး။ဒါအပြင်အဲ့ဒါကိုမသုံးနိုင်တဲ့လူတွေအတွက်ကဒါအဖြစ်မဟုတ်ပါဘူး
။ AIDS ရောဂါတန်အပြင်းထန်ဆုံးခံနေရတဲ့ဆာဟာရာဒေသခံတောင်ပိုင်းအာဖရိကဒေသအနေနဲ့ PREB နဲ့ပတ်သက်ပြီးရွေးချယ်ခွင့်လိုအပ်တယ်လို့တောင်အာဖရိကခြေဆိုင်သုတေသီ Brian Kanyamba ကပြောပါတယ်။သူ့နိုင်ငံမှာဂွန်တွန်းသုံးသူအရေအတွက်တိတိတတ်တာရော့သွားတယ်လို့သူကဆိုပါတယ်။တောင်အာဖရိကနိုင်ငံမှာ HIV ရောဂါပိုးရှိနေသူ6သန်းကျော်ရှိတာမို့ကမ္ဘာပေါ်မှာအများဆုံးပါပဲ
။ Let it be available. Let the discussion starts right now.
ဆေးရလာပါစေအောင်ဆွေးနွေးပြောဆိုတာတွေအခုပဲစပါစေအောင
်ဒီနေ့ညီလာခံမှာသိပ္ပံပညာကနေလူမှုရိုက်ခတ်ချက်တွေအထိဒီရှုပ်ထွေးပွေလီတဲ့ virus ပိုးရဲ့တွင်ပြင်လက္ခဏာတိုင်းကိုနာယူထောင်ပေါင်းများစွာကြာဆွေးနွေးခန်းတွေပါဝင်ပါတယ်ဒါပေမဲ့တက်ကြွလှုပ်ရှားသူတွေအားလုံးလိုချင်နေပြီးရလာဖို့အတွက်ဘိုးပို့ပြီးနီးကပ်လာနေပါပြီလို့သိပ္ပံပညာရှင်တွေပြောနေတာကတော့တခုတည်းပါပဲအဲ့ဒါကတော့ကုထုံးနီလန်းတစ်ခုပဲဖြစ်ပါတယ်ခင်ဗျာ
ပရာရှင်ခင်ဗျာမြန်မာနိုင်ငံမှာ HIV AIDS ဖြစ်ပွားကူးစက်ပြန့်နှံ့မှုကာကွယ်ရေးလုပ်ငန်းကိုဘယ်အတိုင်းကြာထိထိထိရောက်ရောက်ဆောင်ရွက်နိုင်ပါသလဲပြည်သူလူထုအနေနဲ့ရောဒီဝေဒနာတွေအပေါ်မှာအထင်သေးနှိမ်ချစိတ်မရှိဘဲစာနာမှုအပြေအဝါထားနိုင်ကြပါသလားဆိုတာအခုလာမယ့်စနေညတိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသွားရှင်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုချုပ်တင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ် email လိစာတော့ bomis@voanews.com ဖြစ်ပါတယ်တိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်
ဆက်လက်ပြီးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာပါဒေါ်လလတန်းကစီစဉ်တင်ပြမှာပါရှင်
ဒီမနေ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက DRIVE drive ကမောင်းတာ ME ကကျွန်တော်ကျမ UB up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကွတ်ဟူရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသစ်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့ဒရိတ်ဆန်တကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အိမ်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသစ်လာတဲ့အသုံးပဲဖြစ်ပါတယ်။ဒါကြောင့် EDM အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနေပတ်တယ်လို့ George ကပြတဲ့ဥပမာကိုနားဆင်ကြကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်ယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာရှင်လက်ရှိသမရဦးသိန်းစိန်အစိုးရလက်ထက်မှာပညာရေးဆိုင်ရာအထူးအကြံပေးဖြစ်ထမ်းဆောင်နေသူဒေါက်တာရည်ရင်ရွယ်ဟာတရုတ်နိုင်ငံမှာကုလသမဂ္ဂရဲ့ UNICEF ကိုယ်စားလှယ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်သူဖြတ်သန်းခဲ့တဲ့ဘဝတစ်စိတစ်ဆောင်းကိုတွေ့ဆုံမေးမြန်းထားတဲ့ဒေါ်လာလာတန်ကဒီတစ်ပတ်အမျိုးသမီးကဏ္ဍမှာပထမပိုင်းဖြစ်တင်ဆက်ထားပါတယ်ရှင
် ပထမဆုံးတော့ဒေါက်တာဒေါ်ရင်ရွယ်ပေါ့နော်ကိုရဲ့နေစဉ်ကကြောက်နေတဲ့အခြေအနေလေးပေါ့နော်ပြောပြပေးပါရှင
်ဟုတ်ကဲ့ကျမကတောင်ကြီးမှာမွေးပါတယ်အဲ့တော့တောင်ကြီးမှာရှိတဲ့ကြောင်းမဲကျမတသက်လုံးတက်ဖူးခဲ့ပါတယ်ကျမတက်ခဲ့တဲ့ကြောင်းကတော့အမေကျမအမေကိုတိုင်းဒေါ်မီမီခိုင်ပေါ့လေထူထောင်ခဲ့တဲ့ကြောင်းမှာသူကတော့ဒီအဓိကဟိုဗုဒ္ဓဘာသာကလေးတွေများပြီးမှဘာသာစုံကြောင်းဖြစ်တယ်အဲ့တော့ဘယ်ဘာသာမဆိုရက်ကြီးရက်မြတ်မှာသက်ဆိုင်ရာဘာသာတွေကဆရာတွေပေါ့လေဥဆောင်ကြီးကိုပွဲနေပါလေကျင့်ပါကြပါလေဆိုတော့အဲ့ဒီအကြောင်းမှာအဓိကကျွန်မဘာရရှိခဲ့လဲဆိုတော့ကျောင်းသားဆိုတာစာတစ်ခုတည်းလုပ်ဖို့မဟုတ်ဘူးကျောင်းသူကျောင်းသားဆိုတာဒီ extra curricular activities ပေါ့လေကျောင်းစာအပြင်ပကလှုပ်ရှားမှုတွေကလည်းအင်မတန်အရေးကြီးတယ်ဆိုတာကျွန်မရခဲ့ပါတယ်ဘာလို့ဆိုကျွန်မရှင်းရှင်းပြောရင်ကျွန်မငငယ်ကရောက်ခရှာလိုပဲခေါ်မှာပေါ့ယောက်ျားလေးကစားတဲ့ကစားကွက်တွေကျမကြိုက်တယ်။ဟိုမင်းကလေးကစားတဲ့ဇဲခုတ်တာဆိုကျမဇဲမခုတ်တတ်ဘူး။ဒီတစ်ပင်တက်တာတို့ဂျွန်းပါးတွေမှာဂျွန်းပြက်တာတို့ဒါတွေကျမဝါသနာပါခဲ့ပါတယ်။ဒါကလေးဘဝပေါ့လေ။နောက်အဲ့ဒါပြင်ကျမစားဖတ်လဲအင်မတန်ဝါသနာပါခဲ့ပါတယ်။အဲ့ဒါအမေနဲ့အဖေစီကရတာ။ဒါပေမဲ့ကျမတစ်ခါမှလည်းဟိုကျူရှင်လည်းမတက်ခဲ့ဘူး။အိမ်စာလည်းဟိုကျောင်းပြီးတာနဲ့လောက်တော့လွယ်လွယ်နဲ့ပဲပြီးသွားတယ်။အဲ့ကျမကျောင်းဘဝနဲ့ပတ်သက်နောက်နောက်ရတာတစ်ခုပဲရှိပါတယ်။အဲ့တော့အဲ့ဒီနောင်တရတဲ့အတွက်ကြောင့်လည်းကျမဒီအခုအလုပ်ကိုလုပ်နေတာကျမအဖေကရင်တော့ဒီဆောက်ဆိုင်မန်းမန်းရိုင်းလို့ခေါ်ပါတယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်ပညာမင်းကြီးသူကရှမ်းနဲ့မှာပညာတတ်အဲ့တော့ရှမ်းစာမှုသစ်ကိုသူတို့ဒေါက်တာဘညာန်တို့ဒီအဖွဲ့တွေကရေးသားပြုစုခဲ့တာအခုရှမ်းနေတုံးနေတဲ့ရှမ်းစာမှုသစ်အဲ့ကျမငငယ်ကအဖေကလည်းသူရှမ်းစာကိုတတ်စီကျင်တော့ဆရာတန်းကေးဆိုတာအင်ခေါ်ပြီးဆရာနဲ့ရှမ်းစာတင်တယ်ရှမ်းစာကျမဖတ်တတ်ပါတယ်ရှမ်းစကားလည်းအတော့တင်လောက်ကျမနားလဲတယ်ပေါ့လေပြောရင်လည်းပြီးတယ်ဟိုပမာစကားလောက်လည်းလည်းပဲပဲမပြောတော့ကျမအမေကမုံကိုမုံမမဲအဖေနဲ့အမေကပမာလို့ပြောတယ်ဆိုတော့ကျမရှမ်းပါသားကိုကျမအနေနဲ့ပေါ့လေကျွန်းချင်းကျင်းမတက်ခဲ့တဲ့အတွက်ကျမအဲ့ဒီနောင်တတော့ရပါတယ်ဒ ဒါမဲ့ကျမအဓိကအဒီကမောဇာကြောင်းကရလာတာစအုပ်တီဖတ်တာကြိုက်တာနောက်ပြီးရှင်းရှင်းပြောတော့တိတ်မကြိုးစားဘူးကျောင်းစာပြင်ပရှိတဲ့လှုပ်ရှားမှုတွေကိုကျမပါဝင်လှုပ်ရှားတာကျမအဲ့ဒါတွေရခဲ့ပါတယ
်စစဒေါက်တာဒေါက်ရင်တွေပြောတယ်ကုမိဘတွေရဲ့အပီမှုအထူးသဖြင့်ပညာရေးမှာနောက်တော့ဒေါက်တာဒေါက်ရင်တွေတက်ခဲ့တာလေကုအမီရဲ့ဒေါ်မီမီခိုင်ရဲ့အကြောင်းဆိုတော့အခုခေတ်ကတော့တိတ်မသိကြတော့ဘူးပေါ့နော်အခုခေတ်လူငယ်တွေဆိုတော့နည်းနည်းပြန်ပြောပြပေးပါလားရှင်ဒေါက်တာဒေါက်ရင်တွေရဲ့အမီပေါ့နော်ဒေါ်မီမီခိုင်ကျောင်းပေါ့
ဒေါ်မီမီခိုင်ကပညာဓာတ်မွန်မိသားစုပါဒါမဲ့သူ့အဖေဘက်ကကျမအဖိုးပေါ့လေအင်မတန်ဆင်းရဲပါတယ်တန်ငါသေးတွေပါအဲ့ဒီတန်ငါသေးဘဝကနေအဖိုးကအင်္ဂလိပ်ခေတ်မှာသူများအိမ်မှာမြင်းချီကြုံပြီးမြင်းတွေကိုဆေးခဲ့ရတဲ့ဘဝကနေသူကျောင်းစာကျူးစာလွန်းလို့တစ်ခုပြီးတစ်ခု scholarship တွေရပြီးကလပြေမှာသွားပြီးသူဘွဲ့ယူခဲ့ပါတယ်ဘွဲ့ယူခဲ့တော့သူပြန်လာတော့အဲ့ဒီခေတ်ကတော့ဗြိတိရှအစိုးရပေါ့အဲ့ဗြိတိရှအစိုးရမှာသူအလုပ်လုပ်ခဲ့ပါတယ်အလုပ်လုပ်ခဲ့တော့သူပညာရေးရဲ့တန်ဖိုးကိုသိတဲ့အတွက်ကြောင့်သူဘဝကိုမြင့်တင်တဲ့နေရာမှာသူကသူများအိမ်မှာအခိုင်အစီဘဝကနေတော့တငါသေးဘဝနောက်အခိုင်အစီဘဝအဲ့ဒီကနေပညာတတ်သွားတဲ့အတွက်ကြောင့်မလို့သူကလေးတွေအားလုံးကိုပညာရေးအားပေးပါတယ်အဲ့ဒါကြောင့်လည်းရှင်းရှင်းပြောရင်ကျမအမေကပညာရေးကိုအရန်သူစိတ်ထက်သန်ခဲ့ပါတယ်ကျမအမေကကျမနဲ့ဆက်လို့ရှိရင်သင်ချာအရန်တော်တယ်အင်္ဂလိပ်ခေတ်တုန်းကသင်ချာအတွက်သူရွှေတစိမ့်ရခဲ့ပါတယ်ကျမထင်တာတပြည်လုံးထင်တယ်ကျမတို့ကတော့ရှင်းရှင်းပြောရင်ကျမအဲ့လောက်မတော်ဘူးကျမသားကတော့သူ့အဖွာလိုပဲအမေလိုပဲသူတော့ပါတယ်သင်ချာပေါ့လေအမေကစစ်ပီးခေတ်မှာတော့သူအစားအလုံးမလုပ်ဘူးဒီတိုင်းပဲဟိုအဖေအလုံးနောက်လိုက်နေတာပေါ့အဖေကပညာမင်းကြီးဆိုတော့နောက်သူတို့ကလေးတယောက်ရပြီးတော့ตาလေးကဆုံးသွားတယ်ကျမအကိုဆုံးသွားတော့အမေကအယူတစ်ပိုင်းလိုဖြစ်သွားတယ်ဖြစ်သွားတော့အဖေကသူစိတ်ပြေလက်ပြဆိုကြောင်းလေးဖွင့်မလာပေါ့အရိယာနေစတာပါကမ္ဘောဇာကျောင်းဆိုတာကျမအမေရဲ့ကျောင်းပေါ့လေသူကအဲ့ဒီခက်ကတော့လွတ်လပ်စွာနိုင်ငံသားနဲ့ဆက်သွယ်ခွင့်ရှိတော့သူကပတ်စံသိမ့်မရှိပေမဲ့လေသူ့ရဲ့နိုင်ငံသားပညာတော်သင်မိတ်ဆွေတွေပါတယ်ကိုအသုံးချပြီးတော့ Ford Foundation တို့ Asia Foundation တို့ဒီတိုးတက်ဖွံ့ဖြိုးအဖွဲ့အစည်းတွေနိုင်ငံသားအဖွဲ့အစည်းတွေကိုသူဆက်သွယ်ပြီးအဲ့ဒီဟာနိုင်ငံသားဆရာတွေလွတ်ခိုင်းတယ်သူကျောင်းကိုသူတပြားမှမပေးအောင်သူတို့ကပေးတယ်ပေါ့ပြီးတော့ကျမကုသိုလ်ကံကောင်းတာ6တန်းလောက်ခရီးရကျမအမေရိကလာတဲ့ဆရာတယောက်နဲ့ကျမသိပ္ပံပညာသင်ခဲ့ရပါတယ်အဲ့ဒီမှာသိပ္ပံပညာကိုကျမဆွဲလန်းသွားတာပေါ့လေအောက်ဆီဂျင်ထုတ်တာတို့အမိုနီယာထုတ်တာတို့ကျမလုပ်ခဲ့ရပါတယ်အမေကတော့ဒီနိုင်ငံသားတွေကိုလည်းအုပ်ချုပ်တယ်ဗမာတွေလည်းအုပ်ချုပ်တယ်တိုင်းရင်းသားကလေးတွေလည်းသူကအကြောင်းဆရာမကြီးအဲ့တော့သူအင်မတန်ဟိုကျမတို့သူခြေပြားမမိပါဘူးသူတော်တာ
သူရေးသားတဲ့စာအုပ်ဒီလေကျမတို့ဖတ်ရတယ်လေအဲ့ဒီရေးသားတဲ့စာအုပ်အကြောင်းမှာလေမြမအမျိုးသမီးတွေအကြောင်းလေးထည့်ရေးထားတာတွေလေတွေ့ရပါတယ်အဲ့ဒီသူရေးသားတဲ့စာအုပ်ဒီနည်းနည်းပါးပါးပြောပြပေးပါလားရှင်အခုအမျိုးသမီးတွေတို့ဖတ်ချင်ဖတ်လို့ရအောင်ပေါ့နော
်ကျမနောက်အုပ်ကိုတော့ကျမအသေးချာအတိတ်ကဇောင်းပေးပြောမယ်ပေါ့ဟိုတအုပ်ကတော့အပျော်ရေးတာဟင်းချက်နီးကတော့နိုင်ငံသားတွေအတွက်ရေးတာဆိုတော့မြမအမျိုးသမီးတွေအတွက်သိပ်ပြီးမကန့်ညီဘူးပေါ့လေပထမတအုပ်ကသူစစ်အတွင်းမှာစစ်ချုပ်ခက်ကသူငငယ်ကကြီးခဲ့တဲ့အကြောင်းနေဒီဗြိတိရှမြန်မာနိုင်ငံမှာဘယ်လိုကြီးခဲ့လဲမြန်မာဒလိထုံးစံနေမွန်ဒလိထုံးစံနေကဘယ်လိုလဲဆိုတာအဲ့ဒီတော့အဖေနဲ့မယူရသေးတော့ဒီရှမ်းဒလိထုံးစံမပဘူးဆိုအဲ့ဒါတွေအကြောင်းရေးခဲ့တာခုခက်ဟိုစကားနဲ့ပြောရင်တော့ဒီဒလိထုံးစံနေ sociology တော့ anthropology တော့သင်ကြားတဲ့ကျောင်းသားတွေအတွက်စိတ်ဝင်စားပွင့်ရပါဆိုအဲ့ဒီစာအုပ်ကတော့အရင်နံပါတ်ကြီးသွားတယ်ဒီနိုင်ငံသားမှာပဲဒီဟိုအင်္ဂလိပ်လိုရေးထားတော့နိုင်ငံသားမှာပဲသူပြန်ပြီးပုံနှိပ်ရတာဟိုကိုပ္ပဆန်နဲ့မဟုတ်ဘူးသူတို့ဟိုစာပုံနှိပ်တိုက်ကပ္ပဆန်နဲ့နှစ်ခါပြန်နှိပ်ရတယ်အခုလဲဟိုမရှိတော့ဘူးကျမတို့တောင်ပြန်ထုတ်ချင်သေးတယ်အဲ့တော့အဲ့ဒါမြန်မာနိုင်ငံလွန်းတဲ့ပညာတော်သင်တိုင်းအဲ့ဒီစာအုပ်ကိုဖတ်တင်တယ်လို့တချို့ပညာတော်သင်တွေကပြောပါတယ်ဥမာကျမဆရာကြီးတွေပြောပါတယ်သူတို့နိုင်ငံသားသွားတော့အဲ့လိုပဲပေါ့ဆိုအဲ့ဒါပထမတက်ဦး Burmese family လို့ခေါ်ပါတယ်ဆက်စားချင်းထုတ်တာ Orient Longman ပေါ့နောက်ကျ Indiana University อ่ะဒီတက်ဦးကတော့မြန်မာအမျိုးသမီးများရဲ့ကန္ဓာလို့ပဲဘာသာပြန်အောင်ပေါ့ဟုတ်ကဲ့ဒါကပို့ပြီးအ내ကြကြပေါ့လေမြန်မာအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုသူသုံးသပ်ပါတယ
်သူသုံးသပ်ထားတော့နည်းနည်းပြောပြပေးပါသ
ူသုံးသပ်ထားတော့ဘာတွေ့ရလဲဆိုတော့ဟိုမြန်မာအမျိုးသမီးတွေကဘယ်သူပဲဘာပြောပြောအချက်လက်နဲ့ကြည့်မယ်ဆိုလို့ရှိရင်ကျမလည်းဒါအခုထောက်ခံပါတယ်ကျမတို့အိန္ဒိယနိုင်ငံနိုင်ငံတရုတ်ပဲဖြစ်ဖြစ်ဒီအိန္ဒိယနိုင်ငံနဲ့ပဲဖြစ်ဖြစ်နှိုင်းပြောရင်မြန်မာအမျိုးသမီးတွေကတော်တော်လေးဟိုမြင့်မားပါတယ်အဆင့်တန်းနေဒီအနောက်နိုင်ငံသုံးသပ်တယ်လို့ဟာရွှေတကုံဖျားပေါ်ဒ ဒီယောက်ျားတွေတက်တဲ့နေရာမတက်ရလို့မြမအမျိုးသမီးတွေနှိမ့်ကြတယ်ဆိုတော့ကျမလုံးဝလက်မခံပါဘူးဒါလုံးဝမဟုတ်ပါဘူးသူတို့ကဒီဘာသာရေးနဲ့ရောတာပါဟုတ
်ကဲ
့ဒါပေမဲ့တကယ်အရေးကြီးတာပညာရေးတို့နောက်ပြီးဒီအမွေဆက်ခံမှုကိစ္စတွေနောက်အိမ်တောင်ရေးကိစ္စတွေဒီအိမ်တောင်ကွာဆဲပြတ်ရှင်းခြင်းကိစ္စတွေ divorce law တွေဥပဒေနဲ့ပတ်သက်ပြီးလေကြည့်မယ်ဆိုရင်မြမအမျိုးသမီးတွေကတော်တော်လေးဟိုဟာဖြစ်ပါတယ်ကျမအမြဲပြောသလိုဒီမြန်မာစကားမှာပဲရှိတယ်အင်္ဂလိပ်စကားမှာဒါမျိုးမရှိဘူး queen ဆိုတာမြန်မာနဲ့စကားမှာပဲဘယင်မနဲ့မိဖုရားဆိုပြီးကွဲပြားပြားရှိပါတယ်ဒါမြန်မာစကားပြောတဲ့လူတိုင်းသိပါတယ်တတော်တော်ကူကကွာခြားတယ်ဆိုတာအင်္ဂလိပ်ကြတော့ဘယင်မလည်း queen မယ်မိဖုရားလည်း queen မယ
်နောက်အများဖြင့်ထောက်ပြကြတာကတော့မြန်မာအမျိုးသမီးတွေအနေနဲ့လက်ထပ်ပေးမယ်လို့လေကိုနာမည်ပဲကိုယူလို့ရ
ဟုတ်တယ်မှန်တယ
်
မှန်တယ
်ကိုရဲ့
အဖေနာမည်လည်းယူစရာမလို
မလိုဘူးနာမည်လည်းယူစရာမလိုအဲ့ဒါတော့မြို့သမီးတွေရဲ့အခွင့်အရေးတရားပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့
ဒေါ်လာလတ်တန်းရဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြတာပါရှင်အခုဆက်လက်ပြီးတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်မှာပါရှင်
လူကြီးထူတက်တဲ့ရန်ကုန်မြို့မှာတွားရေးလာရေးခက်ခဲတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ဤပညာဆိုင်ရာကျွမ်းကျင်ပညာရှင်တွေလိုအပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်။မြန်မာနိုင်ငံရဲ့ယိုယွင်းနေတဲ့အခြေခံအဆောက်အအုံတွေကိုပြန်လည်တည်ဆောက်ဖို့အတွက်ကြိုးစားတဲ့နေရာမှာအကြီးဆုံးစိန်ခေါ်နေတာကလန်ဒတာတောက်သုံးရင်နဲ့လျှက်စစ်ဆွမ်းရင်ရဖို့တွေပဲဖြစ်ပါတယ်။ရန်ကုန်တိုးတက်ဖွံ့ဖြိုးရေးအတွက်အကူအညီတွေပေးဖို့2012ခုနှစ်မှာဂျပန်ဂျိုက်ကာအဖွဲ့ကစဝင်တော့ရန်ကုန်မြို့တော်ဖွံ့ဖြိုးရေးကော်မတီမြေယာခန့်ခွဲရေးနဲ့စီမံကိန်းဆိုင်ရာလက်ထောက်အကြီးအကဲဦးတိုးအောင်ကလိုအပ်ချက်တွေကိုတင်ပြခဲ့ပြီးရေးဆွဲထားတဲ့စီမံကိန်း46ခုမှာရေအတွက်12ခုမြို့ပြစီမံကိန်းအတွက်4ခုတည်ယူပို့ဆောင်ရေးအတွက်6ခုနဲ့စွန့်ရင်အတွက်12ခုပါဝင်တယ်လို့ပြောကြားခဲ့ကြောင်းဂျိုက်ကာဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်ဒါအပြင်နောက်နှစ်အစိတ်အတွင်းမှာနှစ်ဆတိုးလာမယ်လို့ခန့်မှန်းကြတယ်တိုးတက်လာတဲ့လူရေလိုက်တနည်းကိုအိမ်ရာတဲ့2000ဝန်းကျင်လိုအပ်နေပေမဲ့9000လောက်ပဲစောက်လုံနိုင်သေးတာဟာအရေးတကြီးလှုပ်ဆောင်ရမယ့်အလုပ်လို့ဆိုပါတယ်။စီးပွားရေးအချက်အချာကြတဲ့ဒီရန်ကုန်မြို့မှာသွားလာရေးခက်ခဲနေတဲ့ပြဿနာကိုဘယ်လိုဖြေရှင်းဖို့ကြိုးစားနေလဲဆိုတာကိုရန်ကုန်စီပင်အကြံပေးမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ကပြောပါတယ်
။ပြီးခဲ့တဲ့3နှစ်လောက်အတွင်းမှာကားဥယျာဉ်ကတစ်နှစ်တစ်နှစ်ကို10ရာခိုင်နှုန်းလောက်တိုးလာပါတယ်။မြို့ကိုချဲ့ဖို့ကြတော့လည်းပဲလုတ်တော့လုတ်နေကြတယ်ချဲ့ဖို့တော့ချက်ချင်းကြီးကတော့ဖြစ်မလာဘူးပေါ့နော်ကျွန်တော်တို့အခုစူးစမ်းနေတာကတော့ပထမဦးဆုံးက ring road ပေါ့လေမြို့ကိုပတ်ပြီးတော့ဘေးကနေပြီးတော့လန်တလန်ဖောက်ဖို့ကတော့သဘောတူပြီးပါပြီအဲ့ဒါ alignment လည်းယူပြီးတော့ဖြည်းစားပြီးတော့ဖောက်သွားမှာပါဆိုတော့အဲ့ဒီအတွက်ကတော်လေးကြာမှလည်းပဲပူပြီးတော့ထိရောက်မယ်အခုခဏအတွင်းမှာတော့ကျွန်တော်တို့ကကားတွေကကျက်လာပြီးတော့လမ်းတွေကလည်းကျက်နေတယ်ပြဿနာကတော့ကြုံနေအောင်မှာပါပဲအဲ့တော့အားလုံးသဘောတူတာကတော့စောစောပြောတဲ့ outer ring road အပြင် inner ring road တခုလည်းပဲလုပ်ဖို့လိုအပ်နေတယ်အဲ့ဒီ inner ring road ဆိုတာကတော့အခုလက်ရှိလမ်းတွေမှာပဲကျွန်တော်တို့ဆက်ပြီးတော့လိုအပ်မှာဖြစ်တဲ့အတွက်ကြောင့်မလို့တချို့နေရာတွေမှာအပေါ်တက်ရမယ်အောက်ဆင်းရမယ်ပေါ့နော်ဆိုတော့ခြုံပြောလို့ရှိရင်တော့ကျွန်တော်တို့ကစသရင် road master plan လုပ်ဖို့တော့လိုအပ်နေတယ
်။မြို့ပြင်ပတ်လန်းနဲ့မြို့ရင်းပတ်သွားလန်းတွေအတွက် road master plan လို့ခေါ်တဲ့လမ်းစီမံချက်တွေချဖို့မြို့ပြစီမံကိန်းဆိုင်ရာတက်ကြွပညာရှင်တွေလိုအပ်ပါတယ်
။ကျွန်တော်တို့ဗမာပြည်မှာတက်တဲ့ပညာရှင်တွေကလည်းတော်တော်လေးနည်းပြီးတော့မရှိကြဘူး။သူသဖြင့်ကတော့အစိုးရဌာန government sector မှာမရှိဘဲနဲ့အပြင်မှာလည်းပဲ2ယောက်3ယောက်ပဲရှိတယ်။ဆိုတော့အဲ့ဒါလေးကအခက်အခဲရှိပြီးတော့ကျွန်တော်တို့နိုင်ငံခြားအကူအညီလိုနေတာတော့အမှန်ပါပဲ။မြို့ပြစီမံကိန်းဆိုတာက generalist တွေပေါ့ကျွန်တော်တို့လိုလူမျိုးတွေပေါ့အဲ့ဒါကတော့များတော့မများဘူးပေါ့လေအထိုင်းလျောက်တော့ရှိပါတယ်အဲသို့တော့ခက်နေတာကဒီနည်းအဲ့ကျွန်တော်တို့မြို့ပြစီမံကိန်းထဲမှာမှတွဲထပ်ပြီးတော့ specialized လုပ်သွားတယ် road planning တို့ traffic planning တို့ infrastructure planning တို့ကျွန်တော်တို့ခေါ်ကြတော့ခြေကံစောင့်စီမံကိန်းခေါ်ကြတာပါပဲအဲ့ဒီလိုပညာရှင်တွေကတော့ဗမာပြည်မှာမရှိသလောက်ပါပဲinfrastructure ဆိုတာကလည်းပဲအဲ့ထက်မှာက3-4ခုတခါထပ်ကွဲသွားပြန်ရောအဓိကအဖြစ်ကတော့ water supply ပေါ့ဒီ water supply နဲ့ water supply planning ကတော့ဒီလက်ရှိတတ်တဲ့လူတွေနဲ့ပဲအထိုက်လျောက်ရှိပြီးတော့လုပ်လို့ရပါတယ် အခုတခါခက်နေတာကသူရန်ကုန်မြို့မှာရေကြီးတယ်ရေကြီးတယ်လို့ပြောကြတာတွေနဲ့လာလာမေးနေတာလည်းရှိပါတယ်ဆိုတော့အဲ့ဒီအတွက်ကတော့ကျွန်တော်တို့ drainage and sewage planning ဆိုတဲ့ပညာရှင်တက်တက်လို့ပါတယ်ပညာရှင်ကလည်းပဲဗမာပြည်မှာမရှိသလောက်လည်းဖြစ်ပြီးတော့အဲ့ဒါမျိုးကဒီလိုယူတနန် sanitary engineering ကိုခေါ်ပြီးတော့လုပ်မယ်ဆိုရင်လည်းပဲ 5-10 ယောက်လောက်ဝိုင်းပြီး 3-4 နှစ်လောက်လုပ်ဖို့လိုအပ်နေပါတယ်ဆိုတော့အဲ့ဒီအတွက်ကလည်းပဲကျွန်တော်တို့မှငွေရောပညာရှင်ရောမရှိကြတာပါပဲ
ရန်ကုန်မြို့အတွက်တည်ယူပို့ဆောင်ရေးလုပ်ငန်းမှာဘာခက်ခဲတွေရှိနေပါသလဲ
Urban Transportation လို့ခေါ်ကြတဲ့မြို့ပြတည်ယူပို့ဆောင်ရေးကဏ္ဍမှာနှစ်ပိုင်းအကျန်းအဖြစ်တော့ခွဲကြပါတယ် Public Transportation လို့ခေါ်ကြတဲ့များသုံးတည်ယူပို့ဆောင်ရေးစနစ်ပေါ့နော်နောက်ဒုတိယကတော့ကျွန်တော်တို့က Individual Transportation လို့ခေါ်တဲ့ကိုယ်ပိုင်တူးချင်းသွားကြတဲ့တည်ယူပို့ဆောင်ရေးစနစ်ပေါ့ဖြစ်စီနေတာကဖြစ်တင်တာကဘယ်မျိုးပဲဖြစ်ဖြစ်အဲ့ဒီအများပြည်သူသုံးတဲ့စနစ်ကိုပူပြီးကောင်းအောင်လုပ်ပေးနိုင်မယ်ဆိုလို့ရှိရင်အများပြည်သူအတွက်လည်းအကျိုးရှိတယ်ပူလည်းပဲဈေးသက်တာတယ်ပတ်ဝန်းကျင်ညဉ့်ညမ်းမှုတို့ကလည်းပဲသက်တာတယ်ဒါပေမဲ့လို့အဲ့ဒီအတွက်ကကျွန်တော်တို့ပြမပြည်မှာခက်နေတာကအဲ့ဒီအများပြည်သူသုံးတဲ့တည်ယူပို့ဆောင်ရေးမှာ80ရာခိုင်နှုန်းလောက်ကဘတ်စကားကိုပဲအားကိုးနေရပြီးတော့မီထားကကြတော့9ရာခိုင်နှုန်းလောက်ပဲအားကိုးနေရတယ်ဆိုတော့အတော်လေးလည်းပဲအဲ့ဒီအချိုးကတခြားမျိုးတွေနဲ့စာလိုက်ရင်တော့တော်လေးအဆင်မပြေတာရှိပါတယ် transportation planning ကြတော့လည်းပဲတော်လေးခက်နေတာတွေကဆိုတော့ပြောတယ် road network planning အပြင်ကျွန်တော်တို့မှာ circular railway လို့ခေါ်တဲ့မီထားမြို့ပတ်လမ်းတော့ရှိပါရဲ့အဲ့မြို့ပတ်လမ်းကနေ့စဉ်သွားလာနေတဲ့လူတွေရဲ့ 5% လောက်ပဲသူကတည်ပေးနေတယ်ဆိုတော့အဲ့ဒီမြို့ပတ်ရထားတည်ယူပို့ဆောင်ရေးအားကိုပိုတက်အောင်ဆိုပြီးတော့သဘောတော့တူကြတယ်ဒါပေမဲ့လည်းကျွန်တော်စီပင်နဲ့မှပတ်သက်တော့ပဲနဲ့ဟိုဘက်ကမီထားလိုင်းနဲ့ပတ်သက်ပြီးတော့အဲသူတို့မှလည်းပဲဘလို့ခဲခဲတွေတိတိကျကျရှိလဲတော့မသိဘူးပေါ့လေငွေအားလူအားပဲဖြစ်မှဖြစ်ပင်လို့ထင်ပါတယ်နောက်တစ်ခါဟိုဘက်က individual transport လို့ခေါ်တယ်တူးချင်းသုံးရတဲ့ကိုပိုင်သုံးတဲ့ကားတွေကြတော့အကယ်၍ဟိုဘက်ကအများသုံးတည်ယူပို့ဆောင်ရေးစနစ်မှာကောင်းအောင်လုပ်မပေးနိုင်ဘူးမကအဲ့လို तू ਆ လည်းပဲသွားလာတာအဆင်မပြေဘူးဆိုလို့ရှိရင်လူတွေကကိုယ်ပိုင်ကားကိုပဲပို့ပြီးအားကိုးပြီးသုံးနေကြမှာပဲအဲ့ဒါကြောင့်မလို့ကားတွေကပိုကျက်မယ်နောက်ပြီးတော့ pollution လို့ခေါ်တဲ့ပတ်ဝန်းကျင်ညဉ့်ညမ်းမှုကလည်းပိုပြီးတော့တိုးမယ်ပေါ့နော်ဆိုတော့အဲ့လိုအခက်အခဲတွေရှိနေပါတယ်ခြုံပြောလို့ရှိရင်တော့လမ်းတွေကျက်တယ်သီးတယ်ကျင်းတယ်ဆိုတာလည်းမှန်ပါတယ်ဒါပေမဲ့တစ်ခါထပ်ပြီးတော့ကျွန်တော်တို့ဘတ်စကားအရေးအတွက်ကလည်းပဲအင်မတန်နင်းနေပါသေးတယ်ဆိုတော့ထပ်ပြီးတိုးပေးမယ်ဆိုလို့ရှိရင်တော်လေးတော့ကောင်းလာမယ်လို့ယူဆပါတယ်အဓိကအခြေခံပေါ့ရေရှည်အတွက်ကတော့ကျွန်တော်တို့ရဲ့ပညာရေးစနစ်ကိုအတော်ကိုလက်တွေ့ကြသောထိရောက်သောပညာရှင်တွေထုတ်လုပ်ဖို့အများကြီးလိုအပ်နေတယ
်မြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ပါရန်ကုန်မြို့ကြီးစီပင်ဖွံ့ဖြိုးရေးအတွက်ဘာတွေလုပ်တယ်လဲဆိုတာကိုနောက်တစ်ပတ်မှာဆက်ပြီးတင်ပြပေးပါအောင်မယ်ဆိုတာကိုပြောကြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
။ဒေါက်ကင်မျိုးသက်ရဲ့သိပ္ပံနဲ့အမည်ပညာကဏ္ဍကိုနားဆင်ကြတာပါရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။ဒီပြည်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေအချိန်အဟုန်နဲ့မြန်မြန်ဆန်ဆန်တိုးတက်ဖြစ်ပေါ်နေတာကြောင့်ဒီအခြေအနေကနေကြီးမားကျယ်ပြန့်တဲ့ပြည်ပခါကြီးဖြစ်ပေါ်လာမှာကိုအမေရိကန်ပြည်ထောင်စုကအလွန်မင်းစိတ်ပူပန်မှုဖြစ်နေရပါတယ်။2011ခုနှစ်ဖေဖော်ဝါရီလအတွင်းနိုင်ငံရေးသမားဟောင်းတွေပါဝင်တဲ့အဖွဲ့စစ်တပ်အရာရှိဟောင်းတွေလူမျိုးနွယ်စုခေါင်းဆောင်တွေပညာရှင်တွေအရက်ဖက်လူဖွဲ့စည်းခေါင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေအစရှိတဲ့လီဗျားနိုင်ငံတခွန်းကပုဂ္ဂိုလ်တွေတွေ့ဆုံပြီးတော့အဲ့ဒီအချိန်ကအာနာရှင်ဖြစ်တဲ့မိုမာဂရာဖီရဲ့အုတ်ချုပ်ရေးကိုဆန့်ကျင်တဲ့အစိုးရတရက်ဖွဲ့စည်းဖို့ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအမျိုးသားအသွင်ကူးပြောင်းရေးကောင်စီညွန်ပေါင်းအစိုးရအဖွဲ့ဟာတိုင်းပြည်ပေါ်ညှဉ်းပန်းဖိနှိပ်ရက်စက်တဲ့အာနာရှင်နဲ့သူ့ရဲ့နောက်လိုက်နောက်ပါတွေကိုခုခံတိုက်ခိုက်ခဲ့ကြတဲ့အဖွဲ့အစည်းတွေစုစည်းတည်ထောင်ထားတာပါ။အတူတကွပူးပေါင်းဆောင်ရွက်ခဲ့ကြပြီး2011ခုနှစ်အောက်တိုဘာလ23ရက်နေ့မှာလွတ်လပ်တဲ့လစ်ဗျားနိုင်ငံအဖြစ်အဲ့ဒီကောင်စီကနေကြေညာနိုင်ခဲ့ပါတယ်။အလွှာပေါင်းစုံကလစ်ဗျားပြည်သူတွေပူးပေါင်းပါဝင်ပြီးအားကျိုးမှန်တဲ့မလုဆောင်ခဲ့ဘူးဆိုရင်ဒီအခြေအနေမျိုးဖြစ်ပေါ်လာပွဲမရှိပါဘူး။ဒါပေမဲ့အခုချိန်မှာလစ်ဗျားနိုင်ငံနဲ့လစ်ဗျားပြည်သူတွေအတွက်ကံအကြောင်းမလှဖြစ်နေရတာကတော့အတူတကွပူးပေါင်းလုဆောင်နိုင်ကြတဲ့ဆိုတဲ့စိတ်ဓာတ်ပေါ်အကဲဆန်းတာနဲ့ကြုံတွေ့နေရတာပဲဖြစ်ပါတယ်။ဒီကနေ့လစ်ဗျားနိုင်ငံမှာအရေးပါတဲ့ လုံညုံရေးနဲ့ဆိုင်တဲ့စိန်ခေါ်မှုတွေရှိနေပါတယ်။လက်နက်ကင်စင်ပြိုင်အုပ်စုတွေအကြမ်းမှာတိုက်ပွဲတွေအရှိန်မြင့်နေပါတယ်။မကြာသေးခင်အချိန်ကပဲထရီပိုလီလေဆိပ်ကိုထိန်းချုပ်နိုင်ဖို့အတွက်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။အခုလိုအာနာအတွက်အကြမ်းဖက်တိုက်ခိုက်နေတာတွေဟာတိုင်းပြည်ကိုမတိမငြိမ်ဖြစ်စေရုံနဲ့မကပါဘူး။လီဗျားနိုင်ငံရှေ့ရှုသွားနေတဲ့ဒီမိုကရက်တစ်အစိုးရတရက်တီထောင်နိုင်ရေးလုပ်ငန်းစဉ်ကိုပါနှေးကွေးသွားစေနိုင်ပါတယ်။ဒီထဲမှာတော်လှန်ရေးစိတ်ဓာတ်ကိုညှိုးနှွမ်းစေတာအပြန်လှန်လေးစားယုံကြည်မှုနဲ့တရားဥပဒေစိုးမိုးမှုအခြေခံတဲ့နိုင်ငံတည်ဆောက်ရေးစတာတွေကိုပါထိခိုက်နိုင်စေမှာဖြစ်ပါတယ်။လီဗျားနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုအခမ်းကဏ္ဍကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပံ့ပိုးပေးမှာဖြစ်တယ်လို့လီဗျားနိုင်ငံမှာကိုယ်စားလှယ်အဖွဲ့အစ်တရက်အများဆုံးထွက်ပေါ်လာဖို့တောင်းဆိုပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရဂျင်းစာကီကပြောဆိုပါတယ်။တော်လှန်ရေးကာလကအနစ်နာခံပါဝင်ခဲ့ကြတဲ့လီဗျားပြည်သူတွေအတွက်နိုင်ငံတစ်တခုတီထောင်နိုင်ရေးအတွက်အလွန်အရေးကြီးတဲ့လီဗျားနိုင်ငံအခြေခံဥပဒေတရားရေးဆွဲဖို့လွှတ်တော်တရားခေါ်ယူဖို့အလေးထားတိုက်တွန်းနေပါတယ်လို့ပြောဆိုပါတယ်။လက်နက်ကန်အင်အားနဲ့လီဗျားနိုင်ငံအတွက်အနာဂတ်လုံခြုံစိတ်ချမှုကိုအာမခံနိုင်မှာမဟုတ်ပါဘူး။နိုင်ငံရေးနည်းလမ်းနဲ့နိုင်ငံရေးဆွေးနွေးအဖြေရှာမှုကသာနိုင်ငံရဲ့လုံခြုံမှုနဲ့တရားဥပဒေစိုးမိုးမှုတို့ကိုအာမခံနိုင်မှာဖြစ်ပါတယ်။အဖွဲ့အစည်းအားလုံးအနေနဲ့တွေ့ဆုံကြပြီးတော့အပြုသဘောဆောင်တဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ကြဖို့ကျွန်ုပ်တို့ကတောင်းဆိုပါရစေ။လီဗျားနိုင်ငံမှာကြုံတွေ့နေရတဲ့စင်ခေါ်မှုတွေကိုကျော်ဖြတ်နိုင်စေဖို့လုံခြုံစိတ်ချရပြီးတာယာဝါပြောတဲ့ဒီမိုကရေစီနိုင်ငံအဖြစ်တည်ထောင်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဟာလီဗျားပြည်သူတွေနဲ့အတူဆက်လက်ရပ်တည်နေမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြရတာဟာအမေရိကန်အစိုးရရဲ့သဘောထားမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုရဲနိုင်ကပြောပြပါအောင်ရှင
်။ကာဇာဒေသမှာစနေနေ့ချရင်12နာရီကြာပြည့်ရက်ဆဲဖို့အတွက် Israel နဲ့ Hamas အဖွဲ့နှစ်ဖွဲ့လုံးကသဘောတူလိုက်ပါတယ်။ကာဇာဒေသစံတော်ချိန်မနက်9နာရီကစပြီးတော့တိုက်နေတာတွေကိုရပ်ဆိုင်းသွားဖို့Israel ဘက်ကကြေညာလိုက်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ် Hamas အဖက်ကလည်းတိုက်ခိုက်တာတွေကိုရပ်တန့်သွားမှာဖြစ်တယ်လို့ Hamas အဖွဲ့ရဲ့တာဝန်ရှိသူကပြောပါတယ်ဒါပေမဲ့ဘယ်အချိန်မှစတင်မယ်ဆိုတာကိုတော့ပြောဆိုသွားခြင်းမရှိပါဘူး Ukraine နိုင်ငံကခွဲထွက်ရေးသဘုံတွေကို Russia နိုင်ငံကလက်နက်တွေပေးအပ်ကူညီခဲ့တာထင်ရှားတဲ့အကြောင်း American Pentagon စစ်ဌာနချုပ်ကပြောလိုက်ပါတယ် Russia ကပေးခဲ့တဲ့လက်နက်တွေမှာအရင်ကသုံးခဲ့တဲ့လက်နက်ကြီးတွေထက်ပိုပြီးအစွမ်းထက်ပြီးအားပြင်းတဲ့လက်နက်တွေပါဝင်တယ်လို့လဲပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူ Steve Warren ကတောက်ကြနေ့မှာကြေညာချက်ထုတ်ပြီးတော့ပြောဆိုခဲ့တာပါ Nigeria နိုင်ငံ Lagos မြို့မှာတောက်ကြနေ့ကတည်ဆုံသွားခဲ့တဲ့အမျိုးသားဟာ Ebola virus ပိုးကြောင့်ဖြစ်တယ်လို့ Nigeria အနာဘိုင်းတွေကပြောလိုက်ပါတယ် Nigeria နိုင်ငံက Ebola virus ပိုးတွေ့ရှိတဲ့ Africa နိုင်ငံတွေထဲမှာဂျုံထမြောက်နိုင်ငံဖြစ်ပြီးတော့ဒီရောဂါပိုးကြောင့် Guinea Sierra Leone နဲ့ Liberia နိုင်ငံတွေကလူပေါင်းရာနဲ့ချီတည်ဆုံခဲ့ပြီးဖြစ်ပါတယ်ခီးတဲ့118ယောက်လိုက်ပါလာပြီးကြာသပတေးနေ့ကမာလီနိုင်ငံမှာပြတ်ကျခဲ့တဲ့ Algeria လေကြောင်းပိုင်လေအပျက်စီးတွေထဲမှာအသက်ရှင်ကျန်ရစ်သူတယောက်မှမရှိတဲ့အကြောင်းပြင်သစ်သမ္မတ François Hollande ကပြောလိုက်ပါတယ်ခင်ဗျာ Washington Post သတင်းစာရဲ့ Iran သတင်းတောက်ကိုဖမ်းဆီးလိုက်တယ်လို့ Iran အာဏာပိုင်တွေကအတည်ပြုလိုက်ပါတယ် Iran နိုင်ငံဟာသူတို့ရဲ့သတင်းတောက် Jason Rezaian နဲ့သူ့ဇနီးအပါဝင်နောက်ထပ် American သတင်းတောက်နှစ်ယောက်ကိုလည်းဖမ်းဆီးလိုက်တာဖြစ်ကောင်းဖြစ်နိုင်တယ်လို့ Washington Post သတင်းစာကကြာသပတေးနေ့မှာတော့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ Matt Nanda ချမ်းပါရှင် Engineer ကတော့ Jimmy Cook ဖြစ်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်မင်္ဂလာနေ့တစ်နေ့ဖြစ်ကြပါစေ
This program has come to you from the Voice of America, Washington.